ကိုဗစ်ကာယောဂါကြောင့်2020ခုနှစ်ခရီးကပိတ်ထားတဲ့အဝေးစဉ်တက္ကသိုလ်တွေမှာနောက်ဆုံးနှစ်သိပ္ပံအထူးပြုပါဒရတ်တွေနဲ့ဝိဇ္ဇာအထူးပြုပါဒရတ်တွေကိုပြန်ဖွင့်နေပါပြီ။နှစ်နှစ်လောက်ပညာသင်ကြားမှုတန်ကြာရဆိုင်နေခဲ့တာကြောင့်ဘွဲရဖို့မျှော်လင့်နေသူတွေကတော့တက္ကသိုလ်ပြန်တက်ဖို့ပြင်ဆင်နေကြပါတယ်။ကိုဗစ်ကာယောဂါကြောင့်အလုပ်ကန်ရှားနေချိန်မှာဘွဲလက်မမရှိတဲ့အတွက်အလုပ်ကန်ရဖို့ပိုခက်ခဲနေတယ်လို့အဝေးစဉ်တက္ကသိုလ်ကျောင်းသူကျောင်းသားတွေကပြောကြပါတယ်။ဒီအခြေအနေအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမမသင်အောင်ကပြောပြပေးပါပါခင်ဗျာ။
ကိုဗစ်ကယောဂါကြောင့်2020ပြည့်နှစ်ထဲကအဝေးစဉ်တက္ကသိုလ်တွေကိုစပြီးတော့ပိတ်ထားခဲ့တာဖြစ်ပြီးတော့ဆရာနာသိမ့်ပြီးရင်တော့2021ခုနှစ်ထဲမှာလည်းပြန်မဖွင့်နိုင်ခဲ့ပါဘူး။အခုတော့အဝေးစဉ်တက္ကသိုလ်တွေမှာနောက်ဆုံးနှစ်သိပ္ပံအထူးပြုဘာသာရေးသင်တန်းတွေအတွက်လက်တွေ့နေကိုတင်ကြားပို့ချသင်တန်းတွေကိုဇန်နဝါရီ22ရက်စနေနေ့မှာစပြီးတော့ဖွင့်လှစ်ခဲ့ပါတယ်။နှစ်နှစ်လောက်ပညာသင်ကြားရေးပြတ်နေတဲ့အဝေးစဉ်တက္ကသိုလ်ကျောင်းသူကျောင်းသားတချို့ကကျောင်းမြင်မြင်ပြီးပွဲရဖို့အတွက်ကျောင်းပြန်တက်ဖို့ပြင်ဆင်နေပါတယ်။ရခိုင်ပြည်နယ်စစ်တွေတက္ကသိုလ်ကဝိဇ္ဇာပါတာရဲ့အထူးပြုအဝေးတည်နောက်ဆုံးနှစ်ကျောင်းသူတို့ဖြစ်တဲ့မမျိုးတီတီကျော်ကတော့သူပါကြောင့်ကျောင်းပြန်တက်ခြင်းနဲ့ဆိုတော့ကိုအခုလို့ရှင်းပြပါတ
ယ်။မြမတို့ကကိုယ့်ကိုမတက်ခြင်းနဲ့လည်းအမေမိခရကကြာလို့ရှိရင်အတင်းတက်ခိုင်းနေကြတော့လည်းမြမတို့နည်းတက်မှာပါဟုတ်။မြမတို့ဆိုလို့ရှိရင်ဒီငယ်ငယ်ကလေးကဆိုလို့ရှိရင်ဒီအသက်20ကျင်းမှာဝေးရရမယ်ပေါ့လေအဲ့လိုမျိုးဒီပလန်ရှိခဲ့တယ်ပေါ့လေ။အခုကဒီနှစ်နှစ်လောက်ကျောင်းတွေပိတ်ထားခဲ့ရတော့မြမတို့ကအသက်တွေကြီးပြီးတော့ဘာမှမသိမရေရာမသိချာအဲ့လိုမျိုးတော့ဖြစ်သွားပါလေ
။အဝေးတင်ကြောင်းသားအများစုကအလုလုပြီးတော့ကြောင်းတက်တဲ့သူတွေဖြစ်ပါတယ်။အဝေးတင်တက်ကတူမှာဝိဇာဘာသာရဲ့တက်နေတဲ့ကြောင်းသူတူကလက်ရှိကာလမှာဖွဲမရသေးသူတွေအလုအကန်ရဖို့ခက်ခဲနေတဲ့အခြေအနေကိုတော့အခုလိုပြောပါလေ
။ဒီအလုခေါ်လို့ရှိရင်ဒီဘယ်ရမှဆိုရင်ဟာရရှိနေတဲ့ပေါ့နော်။အဲ့ကြတော့ဒီလျှောက်တဲ့ခါမှာအဲ့လိုကွန်မြူနတီကြတော့ဖယ်ပြီးတော့ရှားပါလေပေါ့နော်။အဲ့ကြတော့အခုနောက်တော်တော်လေးနည်းသွားတယ်လေဝါလေးကြိုးလာနေဒီစီရင်တောင်းတာတွေအတွက်ပေါ့နော
်။အဝေးစဉ်တက္ကသိုလ်တွေနှစ်နှစ်လောက်ပိတ်ထားခဲ့လို့ဘွဲရချင်းနောက်ကျနေရမှုကိုလိုချင်တဲ့အလုပ်ကံအတီတကြရဖို့ခက်ခဲတယ်လို့လည်းအဝေးစဉ်နောက်ဆုံးနှစ်ကျောင်းသားတူကပြောပါတယ
်။ဒီပိတ်တာပိတ်မတက်နေတဲ့သူတွေကအဝေးစဉ်ကြောင်းတက်တာများကြတယ်ဆိုတော့အဲ့ဒီကာလမှာပါဒီကိုဗစ်ဖြစ်တယ်ဆိုတော့ဒီအလုပ်ကံတွေချားပါတယ်ဆိုတော့သူတို့တွေကဒီကျောင်းတွေမပြီးခဲ့ဘူးပေါ့နော်ဒီတစ်ပိုင်းတစ်စားနဲ့ဒီကျောင်းတွေကိုရက်ခက်ခဲတဲ့ရှင်တွေရှိတယ်ပေါ့ဥမာအများစုတွေနောက်ဆုံးနှစ်တွေဆိုရင်ပေါ်ပြီးတော့အခက်ရှိတာပေါ့
အခုလိုပွဲလဲမှမရှိလို့ကိုလုတ်ချင်တဲ့အလုပ်အကိုင်းများဖြစ်နေပေမဲ့လက်ရှိမြန်မာနိုင်ငံအခြေအနေကြောင့်သူ့အနေနဲ့တော့ကျောင်းပြန်တက်မှာမဟုတ်သေးဘူးလို့ပြောပါတယ
်ဒီစက်ကောင်စီကဖွင့်မယ်ကျောင်းဆိုရင်တော့ကျွန်တော်တို့လောလောဆယ်တော့စက်ကူထားတာကတော့မတက်တော့ဘူးလို့စက်ကူထားတယ်ပေါ့
ဝိဇ္ဇာသိပ္ပံနေတင်တဲ့တက္ကသိုလ်တွေနဲ့တခြားတက်မွေးဝန်ကြောင်းဆိုင်ရာတက္ကသိုလ်တွေကနောက်ဆုံးနှစ်အတန်းတွေကိုလည်းဇန်နဝါရီလ6ရက်နေ့ကလေးကပြန်ဖွင့်ထားပါတယ်။ကျောင်းတွေမှာတက်ရောက်တဲ့သူတွေအများပြားရှိတယ်လို့တတိယနေ့မှာစစ်ကောင်စီကတတိယထုတ်ပြန်ဖော်ပြတာရှိပေမဲ့တကယ်တမ်းကျောင်းကစာတင်ငန်းတွေထဲမှာကျောင်းသားတွေမရှိသလောက်အခြေအနေမျိုးသာဖြစ်တယ်လို့ရန်ကုန်တက္ကသိုလ်ကျောင်းသားတက်မကဥက္ကဋ္ဌကိုအောင်ကောင်းဆက်ကဗီဒီယိုကိုအခုလိုပြောပါတယ
်။ဒီဥပဒေပညာဌာနမှာ22ရောက်ကျောင်းတက်တယ်လို့သိထားတယ်ပေါ့နော်ဆိုတော့ဒီအဲ22ရောက်တက်တယ်ဆိုတော့ကျွန်တော်တို့ဒီဂျာနယ်လုံးအားဖြင့်အတွက်မယ်ဆိုလို့ရှိရင်ဒီသစ္စာဒုက္ခနှစ်လူဦးရေနဲ့တွက်မယ်ဆိုရင်တော့သူကဟို300ခန်းလုံးတော့ပဲရှိပါတယ်ဆိုတော့ဟိုတစ်ကျောင်းလုံးအနေထားနဲ့ကျွန်တော်ပြန်ပြီးတော့အတွက်မယ်ဆိုလို့ရှိရင်100ခန်းလုံးတော့မပြည့်တဲ့အနေထားဖြစ်နေပါတယ်ဟုတ်
ဆရာနာတင်ထားတဲ့အချင်းပညာမတင်မဲတပိတ်မှောက်နေကြတဲ့ကျောင်းသားတွေရှိသလိုပွဲလက်မှတ်ရဖို့ကြောင်းတက်နေကြသူတွေလည်းရှိပါသေးတယ်။အလုခေါ်စားတွေမှာပွဲရမှာဖြစ်နေဆိုရယ်တတ်မှတ်ချက်တွေကြောင့်ပွဲရဖို့ခက်ခဲနေတဲ့အချိန်မှာလူငယ်တွေအတွက်အလုကန်အခွင့်အလမ်းတွေကလည်းပိုပြီးတော့ခက်ခဲနေတယ်လို့ကျောင်းသူကျောင်းသားတွေကပြောဆိုကြပါရဲ့ရှင်။